မြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေလူ့အခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်ကော်မတီကျန်းနာပွဲတရက်စက်တင်ဘာလ23ရက်နေ့ကပြုလုပ်ပါတယ်။မြန်မာစစ်ကောင်စီကိုစီးပွားရေးနဲ့နိုင်ငံရေးအရာပိုပြီးဖိအားပေးအကြက်ကင်ပိုးနဲ့မြန်မာရင်နဲ့ပတ်သက်လို့လွှတ်တော်ကအတီးပြုထားတဲ့ဘာမာအက်ဒ်ပါရည်ညွှန်းဖော်ပြချက်တွေကိုအမျိုးဆုံးအကောင့်ထည့်ဖို့ကျန်းနာမှုကိုတက်ရောက်ခဲ့သူတွေကတင်ပြချပါတယ်။လက်ရှိအရေးယူတန်းခတ်မှုတွေအပြင်မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုပါအရေးယူတန်းခတ်ဖို့ကြားနာမှုတက်ရောက်လာတဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုပါတယ်။အောက်လွှတ်တော်ကော်မတီတရက်ဖြစ်တဲ့တွန်းလန်းဒုစ်လူ့အခွင့်ရေးကော်မရှင်ကလုပ်တဲ့အဲ့ဒီကြားနာမှုကိုအမေရိကန်အစိုးရပိုင်းတာဝန်ရှိသူတွေလည်းတက်ရောက်ပြီးမြန်မာစစ်ကောင်စီအပေါ်အမေရိကန်အစိုးရရဲ့လက်ရှိအရေးယူကင်တွယ်မှုတွေကိုလွှတ်တော်အမှတ်တွေကိုရှင်းပြခဲ့ကြပါတယ်။မြန်မာစစ်ကောင်စီကိုနိုင်ငံရေးနဲ့စီးပွားရေးအရအရေးယူတန်းခတ်ဖိအားပေးမှုတွေလုပ်နေတယ်လို့တစ်ဖက်မှာလည်းအာဆီယံနဲ့ကုလသမဂ္ဂတို့မှမိဖက်နိုင်ငံတွေနဲ့ပူးရဲပြီးမြန်မာစစ်ကောင်စီကိုအကြက်ကင်ဖိအားပေးတာတွေလှုံ့ဆော်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမယ်လီဆာအီဘရောင်းကရှင်းပြပါတယ်။တစ်ချိန်တည်းမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးဖြစ်လာဖို့ကြိုးစားနေရတဲ့နဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနတရားမျှတမှုရှာဖွေရေးဆိုင်ရာသံအမတ်ကြီးကရှင်းလင်းပြောဆိုပါတယ်။မြန်မာစစ်ကောင်စီရဲ့ဝင်ငွေအရင်းမြစ်တွေလက်နက်နဲ့လေယာဉ်စီတွေဖျက်တောင်နိုင်ရေးအတွက်ကုလအထူးကိုယ်စားလှယ် Tom Andrews ကအမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့သလိုတက်ရောက်လာတဲ့အစိုးရပိုင်းတာဝန်ရှိသူတွေကလည်းဒီအတွက်ဆောင်ရွက်နေတာတွေကိုရှင်းလင်းပါတယ်။စစ်တပ်အနာသိမ့်မှုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ CDM အနာဖီဆန်ရေးလုတ်ခဲ့တဲ့မြန်မာဆရာဝန်ဒေါက်တာအေဂျင့်မွန်နဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူ Lucky Karim တို့လည်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေမျက်မြင်ကျုပ်တွေ့ရမှုတွေကိုအမေရိကန်လွှတ်တော်မှကြားနာထွက်ဆိုကြပါတယ်။လွှတ်တော်ကြားနာမှုအသေးစိတ်ကိုတော့ဒီကနေ့ညနေပိုင်းအစီအစဉ်မှာတင်ဆက်သွားဖို့ရှိပါတယ်ရှင်။